တင်တော်ဝိမေမှာဘင်္ဂလားဒေ့ရှ်နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုနိုင်ငံတကာသံတမန်တွေနဲ့ကုညီရေးအဖွဲ့တွေတွားရောက်ပြီးအကူအညီတွေပေးကာရိုဟင်ဂျာအကျပ်တီးဖြည့်ရှင်ပြောဆိုခဲ့ပါတယ်။ကိုဗစ်ဒဏ်ကျုံနေရပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကုညီစောင့်ရှောက်ပေးမှုနဲ့ဒုက္ခသည်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ဒီဒုက္ခသည်စခန်းတွေမှာယောဂကူးစက်မှုထင်ရှားနိုင်တာအတွက်လည်းဘင်္ဂလားဒေ့ရှ်အခြေစိုက်ဒီနိုင်ငံတကာကုသလေအဖွဲ့ကချီးကျူးလိုက်ပါတယ်။ဒုက္ခသည်တွေကျုံတစ်ခုကိုရှေ့ကြောင်းရင်ချူတင်လိလမှုတွေလုပ်ဖို့ကိုလည်းဒီအခွဲကတိုက်တွန်းခဲ့တာကိုကြော်ပြမှာပါဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကကောက်ကက်စ်ပဇာမြို့မှာရှိတဲ့ဒီဒုက္ခသည်စခန်းတွေကိုဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ပီတီရှာမဟာမင်းကြီးကနေဒါကူညီရေးမဟာမင်းကြီးကုလသမဂ္ဂဌာနကိုယ်စားလှယ်တို့နဲ့အတူမနေ့ကပဲတွေ့ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဥရောပသမဂ္ဂသံမတ်ကြီးရန်စီတာရစ်ကဒုက္ခသည်တချို့ရောက်ပြီးသားဖြစ်နေတဲ့ပါစန်ချာကျုံးကိုရှေ့ကြောင်းရေးအတွက်
A go and see visit is of course very good because the people need
ကျောင်းရမယ်ကျွန်းကိုကျိုးသွားကြည့်ဖို့ခီးကအရန်တင်ကြပါတယ်ဘာလို့လဲဆိုတော့ဒီကလူတွေအနေနဲ့သူတို့ဘလူနီယာမျိုးကိုသွားရမယ်ဆိုတာကိုစိုးသိထားဖို့ပေါ့နော်အဲ့ဒီမတိုင်ခင်ကိုလည်းကုလသမဂ္ဂအနေနဲ့ဤပညာဆိုင်ရာလိလာဆက်စစ်မှုတွေကျိုးပြီးသွားလုပ်ပေးဖို့အထူးအရေးကြီးတယ်လို့ထင်ပါတယ်ခုလိုဤပညာပိုင်းလိလာဆက်စစ်ပြီးမှသာဒီကျွန်းကဘလောက်လုံခြုံတယ်ဘလောက်ရည်ရှိနေနိုင်မယ်ဆိုတာကိုသိနိုင်မှာမို့ပါဒီလိုခီးစဉ်မျိုးဖြစ်လာဖို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအယ်မေလာကလည်းဒီရိုဟင်ဂျာအကျပ်တီးကဘင်္ဂလားဒေ့ရှ်လိုပဲအမေရိကန်အတွက်လည်းအရေးပါတဲ့ဦးစားပေးဖြစ်ပြီးဒုက္ခသည်တွေလုံခြုံစွာပြန်နိုင်တဲ့အဖြစ်ကိုဆက်ကူသွားမယ်လို့ကတိပေးခဲ့ပါတယ်ဒီအဖွဲ့မှာပါလာတဲ့ကမ္ဘာ့ဗန်ဌာနညွှန်ကြားမှုမာစီတန်ဘွန်ကလည
်း We cannot forget that they are here
the real ဒီမှာရှိနေတဲ့ဆိုတော့အားလုံးကမိတ်ထားလို့မရပါဘူးဟုတ်ပါတယ်ကယောဂါကြီးကြားရောက်လာတယ်ကိုဗစ်ဖြစ်လာတယ်ဒါပေမဲ့ဒီရိုဟင်ဂျာအကျပ်တီးကိုပြန်တွန့်ပြန်ကူညီပေးဖို့ရည်ပါမှုကလည်းအားလုံးနဲ့အတူဆက်ရှိနေပါတယ်ဒါကြောင့်မို့ကမ္ဘာ့ပိုင်အနေနဲ့ဒီအကျပ်တီးကိုတွန့်ပြန်ကူညီပေးနိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရအတွက်အမေရိကန်ဒေါ်လာ3500ကူညီပေးထားပါတယ်လို့ပြောသွားတာပါနောက်ဒီကိုယ်စားလှယ်ဖွဲ့မှာပါလာတဲ့ကုလသမဂ္ဂလူ့ရေရမုံဝေဖွဲ့ UNFPA ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဒုတိယဌာနကိုယ်စားလှယ်Eco narrator ကလည်း
Humanitarian partners coming together the World Bank this time with UNFPA
လူသားချင်းစာနာမှုအကူအညီဆိုင်ရာမိတ်ဆက်အဖွဲ့တွေစုပေါင်းပြီးလာကြတာပါကမ္ဘာ့ပန်နောက်ကုလသမဂ္ဂလူ့ရေရမုံဝေအဖွဲ့ဒီအဖွဲ့တွေအားလုံးအခြေပြုပြီးတော့ကိုဗစ်ပြဿနာမြန်မာလာနေတာကိုမြန်မြန်တုံ့ပြန်အကူအညီပေးနိုင်နေပါပြီဒီမှာလိုအပ်နေတဲ့မျိုးဆက်ပွားကျန်းမာရေးဆိုင်ရာအကူအညီတွေနဲ့သူတို့ရတဲ့အခွင့်အလမ်းဆိုင်ရာဝန်ဆောင်မှုတွေကိုပေးနိုင်နေပါပြီလို့ပြောသွားတာပါကိုဗစ်ရောဂါကာလမှာဒီကုသလေအဖွဲ့ရောက်လာတာကြောင့်ဒုက္ခသည်တွေမတွေ့လိုက်ရပဲသူတို့အတွက်ရောဘင်္ဂလားဒေ့ရှ်အတွက်ပါအကူအညီပေးထားတာကိုကြားတဲ့အကြောင်းကုပြုပလောင်စခန်းအမှတ်၁မှာခေလုံနေထိုင်သူလည်းဖြစ် ARNU လို့သူကခေါ်တဲ့ African Rohingya National Union အဖွဲ့ရဲ့တွင်မူကိုအီလီယတ်က VOE မြန်မာပိုင်းကိုပြောပါလေ
ဒီမှာ COVID-19 situation ဖြစ်တဲ့ကာလတွေဆိုဆူရပွဲစီ UNGO ပွဲစီနဲ့ UNICEF နဲ့အတူလာပြီးတော့ဒီနေရာမှာရောက်လာလဲဆိုတာတိတိကျကျမသိရဘူးဒါမဲ့ဟိုဒီမှာလာကြည့်တာတော့ကျွန်တော်ကအားကိုးလာအားကိုးတယ်ဆိုအခု COVID-19 situation ဖြစ်တဲ့အတွက်ချက်မာရေးပိုင်းဆိုင်ရာ PC တွေသူနေတာလို့အလိုဝယ်တော့တေတာတာကျွန်တော်ကြပါတယ်။နောက်ပြီးတော့ပညာရေးပိုင်းမှာကျောင်းတွေစင်တာတွေပြည်နေတာကျွန်တော်ကြပါတယ်။အမြင်ဆုံးကျွန်တော်နေရဲ့ကိုပဲပြန်နိုင်ဖို့တော့တောင်းဆိုရှင်တယ်။ဘယ်လိုပုံစံနဲ့ကျွန်တော်ကိုကူညီပေးနိုင်မလဲမြန်မာဆိုတာကိုရောနိုင်ငံတကာအကူလုံးအင်းပြီးတော့ကျွန်တော်နေမှာဘယ်လိုနေမလဲအဲ့ဒါကိုပဲကျွန်တော်တောင်းဆိုရှင်ပါတယ
်။ဒီနိုင်ငံတကာဖွဲ့စည်းနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေကိုလက်ခံကူညီပေးနေတာကိုချီးကျူးလိုက်ပြီးပြဿနာရဲ့ရင်းမြစ်ကိုဖြေရှင်းကသူတို့လုံခြုံစွာအင်ပြန်နိုင်ဖို့ကမြန်မာဆိုရပေါ်မူတည်နေတဲ့ပြစ်မှုကျူးလွန်ခဲ့တဲ့လူတွေကိုအရေးယူပေးမှသာဒုက္ခတွေတွေပြန်ဖို့ယုံကြည်မှုရလာမယ်လို့ပြောခဲ့ပါတယ်။မြန်မာဆိုရဘက်ကတော့ဒီဒုက္ခတွေတွေပြန်လက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံသေးပါဘူးခင်ဗျာ။ကျွန်တော်ဝင်းမြန်ပါ